အစိုးရဆန့်ကျင်သူတွေကိုအီရန်အစိုးရကတည်တံ့စီရင်မှုဟာဆိုရင်နိုင်ငံတကာလူ့အခွင့်အရေးဆိုင်ရာဥပဒေတွေကိုချိုးဖောက်မှုဖြစ်ပြီးအစိုးရကိုယ်တိုင်ကမကထာလို့အားပေးတဲ့တပ်ဖြတ်မှုမြောက်ချောင်းကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးကပြောဆိုလိုက်ပါတယ်နိုင်ငံတကာလူ့အခွင့်အရေးဥပဒေတွေကိုချိုးဖောက်ရရောက်တယ်လို့လဲကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးုံပြောခွင့်ရရာဘီနာရှမ်ဒါစနီကပြောပါတယ်
High Commissioner Volker Turk has said that the weaponization of criminal procedures
ဆန္ဒပြပွဲတွေစီစဉ်မှုပါဝင်မှုလို့အခြေခံအခွင့်အရေးတွေချင့်သုံးသူတွေကိုရာဇဝတ်ကြောင်းနဲ့တရားစီရင်အပြစ်ပေးမှုကိုလက်နက်တပွဲအသုံးချနေတာဟာဆိုရင်နိုင်ငံကအပြစ်ထောက်ပံ့တဲ့တပ်ဖြတ်မှုမြောက်ချောင်းမဟာမင်းကြီးဘောကာထက်ကပြောဆိုကြောင်းသူမကပြောဆိုတာဖြစ်ပါတယ်အီရန်မှာလက်တလောဆန္ဒပြပွဲတွေမှာပါဝင်ကြတဲ့လူငယ်အမျိုးသား၄ဦးကိုပြီးခဲ့တဲ့လအတွင်းတည်တံ့စီရင်ခဲ့တာပါဖျားကိုဆန့်ကျင်စစ်ဆင်နှွှဲမှုနဲ့ကဘာမြေပေါ်မှာအချင်းပြဲချဆမှုတို့လိုမရင်မယားဆွဲချက်တွေနဲ့ပြစ်ဒဏ်စီရင်ပြီးတည်တံ့ပေးတာဖြစ်ပါတယ်ဒီဆွဲချက်တွေဟာဆိုရင်ယုတ်တိမတန်တဲ့အတိတ်ပဲမဲ့ဆွဲချက်တွေဖြစ်တယ်လို့ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးယုံပြောခွင့်ရရှမ်ဒါစနီကပြောပါတယ်နိုင်ငံတကာတပ်ဖြတ်မှုလိုမျိုးအစိုးရဆုံးပြစ်မှုမျိုးကိုသာတည်တံ့ပေးဖို့ခွင့်ပြုထားတဲ့နိုင်ငံတကာလူ့အခွင့်အရေးဆိုင်ရာဥပဒေနဲ့လည်းမကိုက်ညီဘူးလို့သူမကပြောပါတယ်ရှင်